အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်ကစိန့်ပေါ်ကောလင်မှာရှိတဲ့မြန်မာကျောင်းသားတွေကမကြသေးခင်ကပဲမြန်မာယဉ်ကျေးမှုအဖွဲ့မြန်မာ Cultural Club ကိုဖွဲ့စည်းတည်ထောင်လိုက်ပါတယ်။ဒါပြင်ဒေသရင်းကမြန်မာလူငယ်တွေကိုပါစုစည်းပြီးမြန်မာလူငယ်အဖွဲ့ Burmese Youth Association ကိုလည်းဖွဲ့စည်းပါတယ်။ပညာသင်ကြားရေးမြန်မာနိုင်ငံအရေးနိုင်ငံတကာကတည်လာအောင်ကြိုးစားနေကြတာလည်းဖြစ်ပါတယ်။ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာ2021ခုနှစ်ဆရာနာသိမ်းပြီးတဲ့နောက်ပြပကိုပညာတော်သင်ထွက်ကြတဲ့ကျောင်းသားတွေစုပေါင်းပြီးအခုလိုမျိုးဖွဲ့စည်းတည်ထောင်ခဲ့တာပါ။ဒါဟာမိမိသောတာပီနယ်ကိုရောက်လာကြတဲ့မြန်မာကျောင်းသားတွေကပထမဦးဆုံးအဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့စည်းအနေနဲ့ဘာတွေလုပ်လဲဆိုတာကိုတော့မြန်မာကာချာကလပ်ရဲ့ဥက္ကဋ္ဌကိုသူရကအခုလိုပြောပြပါတယ်
။စင်ပေါ်ကောလိပ်မှာကျောင်းတက်နေတဲ့လူငယ်တွေအများကြီးရှိတယ်ပေါ့နော်။အများစုကနိုင်ငံတကာတားတဲ့ကျောင်းသားကျောင်းသူတွေဖြစ်ကြတယ်။ဒါပေမဲ့လည်းမြန်မာကျောင်းသားကျောင်းသူတွေကိုလူတိတာအရန်ကိုနေပါတယ်ပေါ့နော်။အဲဒါကြောင့်မြန်မာပြည်ကပါလဲမြန်မာကျောင်းသားကျောင်းသူတွေကဘယ်သူတွေလဲမြန်မာပြည်မှာဘာတွေဖြစ်ပျက်နေလဲဆိုတာဟာကို sharing လုပ်ခြင်းနဲ့ဝေမျှခြင်းနဲ့တခြားသောကျောင်းသားကျောင်းသူတွေတည်သွားအောင်ပြောပြခြင်းနဲ့ကြီးရွယ်ခြင်းနဲ့ကျွန်တော်တို့မြန်မာကျောင်းသားကျောင်းသူအယောက်20ပူပေါင်းပြီးတော့မှမြန်မာ Culture Club ကိုဖွဲ့စည်းခဲ့ပါတယ်။ဖွဲ့စည်းတဲ့အပိုင်းမှာလည်းကျွန်တော်တို့ကိုစင်ဘော College ကနေပြီးတော့မှအများကြီး support ပေးခဲ့ပါတယ
်။မြန်မာ Culture Club အနေနဲ့မေလ2ရက်နေ့ကတော့အတာတကြံပွဲတော်ကိုအင်္ဂလိပ်လူကောမြန်မာလူကောတန်ကြက်တွေထိုးပြီးကျောင်းတွင်းမှာဖျော်ဖြေပွဲတွေလုပ်ခဲ့ပါတယ်။ကျောင်းတွင်းလှုပ်ရှားမှုတွေကိုဆောင်ရွက်ခဲ့ပုံကိုတော့အဲ့ဒီအဖွဲ့မှာသက်သွေးရေးဖြစ်တောင်းယူထားတဲ့စောဝီလျံချမ်းကအခုလိုမျိုးပြောပြပါဗျ
။ကျွန်တော်တို့မြန်မာ Culture Club အနေနဲ့ကျောင်းလင်းလှူရှာမှုအဖြစ်ကျွန်တော်တို့ event နှစ်ခုကိုအောင်မြင်စွာပြုလုပ်ပြီးစီးခဲ့ပြီးဖြစ်ပါတယ်။ပထမဆုံး event ကိုတော့23ရက်နေ့3လပိုင်2023မှာကျွန်တော်တို့ Club Meeting နဲ့အတူမြန်မာနိုင်ငံယဉ်ကျေးမှုတချို့ကို sharing လုပ်ပေးခဲ့ပြီးဖြစ်ပါတယ်။နှစ်ရက်နေ့5လပိုင်းမှာလည်းကျွန်တော်တို့တင်းကျပ် Water Festival ဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့ event တစ်ခုကိုအောင်မြင်စွာပြုလုပ်ပြီးရှိနိုင်ခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံနှစ်သက်ကူတကြံကိုမိတ်ဆက်ပေးနေတဲ့အတူမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကြောင်းအရာတွေကိုရှင်းပြပေးခဲ့ပါတယ်။အဓိကရည်ရွယ်ချက်အနေနဲ့ကတော့ကျွန်တော်တို့မြန်မာနိုင်ငံအကြောင်းကိုပိုသိစေချင်တယ်လို့ပိုစိတ်ဝင်စားစေချင်ပါတယ်။တနည်းတစ်ပုံအားဖြင့်ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အကြောင်းရင်းလေးတွေကိုလည်းကျွန်တော်တို့ sharing လုပ်စေချင်တဲ့ရည်ရွယ်ချက်နဲ့ပဲကျွန်တော်တို့ event တွေလုပ်ဖြစ်ပါတယ်။ဟုတ်ကဲ့
။မြန်မာ Culture Club ရဲ့ဒုတိယဥက္ကဋ္ဌမချောစုစူစာကတော့တခြားဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့အစီအစဉ်တွေကိုလည်းပြောပြပါတယ်
။အခြားသောဖွဲ့စည်းများနဲ့ပူးပေါင်းဆောင်ရွက်သွားမှုအတွက်ကိုတော့ကျမတို့ Bami Youth Association ဆိုတဲ့အဖွဲ့အစည်းအောက်ကနေအကောင့်လေးပေါ်သွားဖို့ရှိပါတယ်။အားလုံးနဲ့ရှင်းမိကုန်းနေမှာပြောကြားခဲ့တဲ့အတိုင်းဒီဖွဲ့စည်းကအကြောင်းပြမဖွဲ့စည်းဖြစ်ပြီးကျမတို့တော်လိုင်းနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေကိုထဲထဲဝင်ဝင်ဆောင်ရွက်သွားဖို့ရှိတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်
။အဖွဲ့ရဲ့အတွေ့အမှုဖြစ်တဲ့စိုင်းလုံးမိုင်းကတော့သူတို့ဖွဲ့စည်းအနေနဲ့ຫນွေဥတော်လိုင်းဤလှုပ်ရှားမှုတွေပေါ်တော့ကျောင်းပြင်ပကလူငယ်တွေပါဝင်နိုင်အောင် Burmese Youth Association ကိုလည်းဖွဲ့စည်းထားပြီးလှုပ်ရှားဆောင်ရွက်နေတဲ့အကြောင်းကိုလည်းပြောပြပါမယ်
။တို့ရတဲ့ရည်ရွယ်ချက်ကတော့ကျမတို့ကျောင်းသားတွေအနေနဲ့ကျောင်းပြင်ပမှာຫນွေဥတော်လိုင်းရေးအတွက်ပို့ပြောမှတိတိယောက်ယောက်တောင်းတနေရကနေပါဝင်ခြင်းနဲ့အတွက်ကျမတို့ Association ကိုပြုလုပ်ရခြင်းဖြစ်
Burmese Youth Association ကိုကမြန်မာ Culture Club ကိုဖေဖော်ဝါရီလ15ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်။မြန်မာ Culture Club ကတော့ကျောင်းသားကျောင်းသူ20ကျော်ရှိပါတယ်။ Burmese Youth Association ကတော့ကျောင်းပြင်ပကလူငယ်တွေကိုပါစီရင်ပြီးကြည်ကြဲပြန့်ပြန့်စုစည်းမဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီကျောင်းသားကျောင်းသူတွေဟာမြေဥတော်နိုင်ရေးအပြီးမြန်မာပြည်မှာအကြမ်းမဖက်အာဏာပီဆန်စီရင်လုပ်လာတဲ့ကျောင်းသားကျောင်းသူတွေဖြစ်ကြပြီးမြန်မာအရေးကိုကဘာကအာယုံဆိုင်လာအောင်မြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီတွေပေးသွားအောင်စီရင်လှုပ်ဆောင်သွားမယ်လို့လည်းပြောပြပါဗျာ။